မဲဆန္ဒရှင်စည်ရင်မှန်ကန်မှုရှိစေရေးနဲ့နိုင်ငံသားအခွင့်အရေးမဆုံးရှုံးကြစေဖို့အတွက်အတိုက်ခံပါတီခေါင်းဆောင်တောင်းဆန်းစုကြည်ကိုယ်တိုင်နေပြည်တော်မှာတိုင်တက်ဆင်းမဲဆင်းရင်ဆိုင်ရာပညာပေးမှုတွေလုပ်နေပါတယ်။အလားတူမဲဆန္ဒရှင်ပြည်သူတွေဘက်ကလည်းမဲဆင်းရင်အမှန်ပေါ်ထွက်လာနိုင်ရေးပူးပေါင်းပါဝင်ကြဖို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဆော်လိုက်ပါတယ်အသေးစိ ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်မှာတတိုင်းမျိုးလုံးတိုင်းတာနဲ့မဲဆန္ဒရှင်စည်ရင်တွေကိုကြိုတင်ကြေညာထုတ်ပြန်နေပြီဖြစ်ပါတယ်။ဒီလိုမျိုးထုတ်ပြန်ကြေညာချိန်မှာစည်ရင်ထဲမှာအချက်လက်လွဲမှားမှုတွေမဲဆင်းမှာအမိမပါဝင်မှုတွေနဲ့အတူမှားယွင်းမှုတွေရှိနေတဲ့အတွက်မဲဆန္ဒရှင်စည်ရင်မှန်ကန်မှုရှိစေရေးပြည်သူတွေဆန္ဒမဲပေးပိုင်ခွင့်နိုင်ငံသားအခ င်ကပြည်သူတွေကို NND ပါတီရဲ့အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးတော့မဲစင်းရင်မှန်ကန်ရေးပညာပေးဆောင်ရွက်မှုတွေလုပ်နေပါတယ်လို့ NND ရဲ့ဗဟိုမဲစင်းရင်ပြည်သူရဲ့အဖွဲ့ခေါင်းဆောင်ဦးထွန်းနှိုဟိန်ကပြောပါတယ်
ကျွန်တော်တို့ကမဲစင်းစီစစ်ရေးကိုကျွန်တော်တို့လုပ်နေပါတယ်ကျွန်တော်တို့ဥက္ကဋ္ဌရှင်းပြီးတော့ညတူကမဲစင်းစီစစ်ရေးကိုလုပ်ပြပေးနေတာပေါ့လေအဲကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ရုပ်ဖွဲ့ဝင်အပြင်အားလုံးကတော့ဒီမဲစင်းစီစစ်ရေးကိုအင်တိုင်းအားတိုင်းလုပ်ဆောင်မယ်ဆိုပြီးတော့ဘဟိုကော်မတီအစည်းအဝေးကလည်းဆုံးဖြတ်ထားတာတွေရှိပါတယ်ခင်ဗျာအဲ့တော့အဖွဲ့ချုပ်ရဲ့မူကိုလိုက်နာပြီးတော့အန်ဒီတော်ဆန်းစစ်ကြီးကလည်းဒါဒီမဲစင်းစီစစ်ရေးမှာဒုတိယဆင်းရတာပေါ့နော်ကျွန်တော်မဲစင်းစီစစ်တယ်ဆိုတာအမကျွန်တော်သမီးသားသမီးကိုပြောလို့ရှိရင်တော့သူ့မှတ်ပုံတင်ကိုကျွန်တော်ကအလွတ်မှတ်မိတာမဟုတ်ပါဘူးသူ့ဒေရှာမေးရတာပါအဲ့တော့ကျွန်တော်တို့သူတို့ဆင်းရတယ်ဆိုတော့လည်းအဲ့ဒီသဘောပါပဲသူ့ဒေရှာမေးလိုက်မှဒင်မြမားနေတယ်ဒုစမားနေတယ်သိတာပါမင်းကြီးကကျွန်တော်မှားနေတာတော့တေးကြတယ်လीမှားနေတာတေးကြတော့ကျွန်တော်မင်းကြီးမှကျွန်တော်ပြင်ဆင်တဲ့မိတွေရှိရတယ်ကျွန်တော်မြန်မာပြည်ကစနေနေရောအခုကျွန်တော်ဆင်းပြီးတော့လှုပ်ပေးနေတာပါခင်ဗျာ
2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းရင်းတွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတိုင်းဒေသကြီးအလိုက်ရက်ကွက်မြို့နယ်တွေကရက်ကွက်အုပ်ချုပ်ရေးမှုရုံးနဲ့ကော်မရှင်ရုံးခွဲတွေမှာကြိုတင်ကြေညာထုတ်ပြန်နေချိန်လေးဖြစ်ပါတယ်မဲဆန္ဒရှင်ပြည်သူလူထုအနေနဲ့အသက်18နှစ်ပြည့်ပြီးသူနိုင်ငံသားတိုင်းမဲပေးခွင့်အိမ်အောင်စုစည်းရင်းအတိုင်းမဲဆန္ဒရှင်တွေရဲ့စည်းရင်းကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစီစစ်ထုတ်ပြန်ပေးနေတာဖြစ်ပါတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒီလိုမျိုးထုတ်ပြန်နေတဲ့အချိန်မှာမဲဆန္ဒရှင်ပြည်သူတွေဘက်ကကြိုတင်ထုတ်ပြန်ထားတဲ့စည်းရင်းတွေကိုတေချာကြည့်ရှုစစ်ဆေးပြီးတော့မှားယွင်းလွဲချော်မှုတွေတွေ့တဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူကိုအတိပေးခြင်းအဖြစ်မဲဆန္ဒရှင်စည်းရင်းတရားဝင်ထုတ်ပြန်တဲ့အခါမှာအမှားယွင်းနည်းနိုင်မှာဖြစ်တယ်လို့လည်းနေပြည်တော်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့မဲစည်းရင်းပြည်သူရေးတာဝန်ခံဦးဝင်းကြီးကပြောပါတယ
်အားလုံးဖိတ်ခေါ်ထားတာပဲနော်မှားလို့ရှိရင်ပြင်မှာမပိုင်းပုံစံ၃နဲ့၆ပါဆိုအကုန်လုံးဖိတ်ခေါ်ထားတာပဲသွားကြည့်ပါကြည့်ပြီးလို့ရှိရင်မပိုင်းလျှောက်ပါမှားရင်ပြင်ဖို့လျှောက်ပါကိုယ်အိမ်တော်စုထဲမှာပေးတဲ့လူတွေပါနေကိုယ်ကပဲပြန်ပြီးတော့တင်ပေးပါတော့ပေးတဲ့လူပါတယ်ဆိုတာမဲစင်းရိုက်တဲ့လူတွေကလည်းငန်းနေရိုက်လို့မရပါဘူးအိမ်တော်စုစင်းမှာကိုယ်မိသားစုတွေကတရားအောင်ပေးလို့ရှိရင်အိမ်တော်စုစင်းမှာသွားပြီးတော့လာဝကရုံမှာသွားပြီးပြင်စင်းပြပြီးတော့ဖြစ်ရပါတယ်အဲ့တော့ဆိုရင်တော့ဒီမဲစင်းတွေကပ်ပြီးအလုံးစရုပ်ထအသုံးနဲ့တိုင်းရန်လုံးလည်းပြီးတော့မယ်သွားကြည့်ပါနောက်ကြည့်ပြီးတော့ပါလို့ရှိရင်လောက်ပါတကယ်လို့အချိန်ကျော်ပါရင်လည်းအခုပြန်ပြီးတော့လက်ခံသေးဖို့အလုံးပြောထားတယ်เนาะအချိန်ကိုရကွက်ကကပ်ပြီးသွားပြီเนาะပြီးသွားပြီမယ်လို့ခုမှကြည့်ပြီးတော့အလုပ်ရှင်းနေဆိုရင်လည်းလုပ်လို့ရသေးတယ်သွားပြီးတော့ပြင်ပါရုပ်ကောက်ပဲရဲ့အကျင်ညာပြီးလို့ရှိရင်တခါတစ်လားနှစ်လားနေမဲခြင်းဖိုင်နယ်ကောက်ဦးမယ်ကိုပါတာတွေကိုပြင်ပြီးတဲ့အခါကျတော့တခါကောက်ဦးမယ်အဲ့ကြရင်လည်း14ရက်အချိန်ပေးဦးမယ်အဲ့ကြရင်ကိုမကြည့်ပြနေလည်းအဲ့မှာသွားကြည့်เนาะအဲ့ဒီမှာသွားကြည့်ပြီးတော့မဲခြင်းနဲ့မှာကိုနာမည်အပိုင်းပါအောင်လုပ်ပါပြီးဆိုလို့ရှိရင်တော့အဲ့မှာရုပ်ကောက်ပဲ95ဆိုဒီလိုနေ့မှာမဲခြင်းထပ်ပြီးတော့ကတ်မယ်ကတ်လို့ကိုနာမည်ပါရင်ပေးလို့ရပြီမပါရင်တော့အဲ့ဒီအချိန်ကျမှပါရင်တော့ဘာမှလုပ်လို့မရတော့ဘူးဘူးတူးမှမတက်နိုင်တော့ဘူ
းအခုလိုမျိုးရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်စည်းရင်းတွေကိုကြိုတင်ထုတ်ပြန်ပေးနေချိန်မှာတိကျမှန်ကန်မှုရှိမရှိဆိုတာကိုပြည်သူတွေဘက်ကစိတ်ပါဝင်စားမှုအဖြစ်နဲ့နိုင်ငံအပြောင်းလဲလုပ်မဲ့ဒီရွေးကောက်ပွဲမှာပါဝင်မဲဆန္ဒပေးခွင့်နိုင်ငံသားအခွင့်အရေးမဆုံးရှုံးရလေအောင်အထူးအလေးထားပူးပေါင်းဆောင်ရွက်ဖို့အရေးကြီးပါတယ်လို့လည်း NND ကဦးထွန်းနှိုဟင်ကတိုက်တွန်းပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပထမဆုံးအကြိမ်မဲဆန္ဒရှင်စည်းရင်းကို2015ခုနှစ်မတ်လ9ဧပြီလဇန်နဝါရီကရန်ကုန်တိုင်းဆယ်မြို့နယ်မှာပထမဆုံးအကြိမ်ကျင်းပခဲ့ပြီးတော့ဒုတိယအကြိမ်ကိုတော့မေလ25ရက်နေ့မှာရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်10မြို့နယ်မှာကျင်းပခဲ့တာပါတတိယအကြိမ်မဲဆင်းရင်းကိုတော့ဇွန်လ10ရက်နေ့မှာကျင်းပခဲ့ပြီးစရုပ်ဒအကြိမ်မဲဆင်းရင်းကိုတော့ဇွန်လ ဒီနေ့ကတော့ဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းရင်းတွေကိုပြည်အောင်စုစစ်နဲ့တုံ့ရနေတာထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးနောက်ပိုင်းမြန်မာနိုင်ငံမှာအရက်သားအစိုးရလက်ထက်ရွေးကောက်ပွဲတွေပထမဦးဆုံးအကြိမ်ကျင်းပမှာဖြစ်လို့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ပေါ်လာနိုင်မှုရွေးကောက်ပွဲကော်မရှင်နာမကနိုင်ငံရေးပါတီတွေအရက